ဲပေါ်မြာမိတ်ဖက်များခင်ဗျာဒီတစ်ပတ်ကျွန်တော်ပြောပြမှာကတော့နိုင်ငံရေးအကျဉ်းသူရှေ့ကမင်းနှင်းရေးတဲ့နိုင်ငံရေးအကျဉ်းသူများအကြောင်းရှစ်လေးလုံးအထိမ့်မှအစာအုပ်လေးတောက်အကြောင်းဖြစ်ပါတယ်အကျဉ်းသူဆိုတဲ့သက္ကလုံကအဘိဓမ္မာတောင်မပါတဲ့သက္ကလုံဖြစ်လို့ကျွန်တော်အဖို့ခုမှတွေ့ရဘူးတာပါဒီစာအုပ်မှာထောင်ချအမျိုးသမီးတွေအကြောင်းရေးထားတာဖြစ်ပေမဲ့တခြားစာအုပ်တွေမှာလို့နှိစ္စခံတွေအကြောင်းမဟုတ်ပါဘူးကံကောင်ရက်သက်ပုံစေစိုးရနှိစ္စခန်းတွေကိုဖတ်ရတာများလွန်းလို့ဆက်ဆုပ်လာပါပြီ။ဒီစာအုပ်ကတော့အဓိကအဖြစ်ရဲဘော်စိတ်မေတ္တာပွဲကဲတယ်လို့ဆိုကြပါလေ။ရွှေကူမေနှင်းကဝိထုတို့ပေါင်းထောင်ကျော်ရေးလာခဲ့သူဆိုတော့လက်စွမ်းထက်တဲ့စာရေးဆရာဖြစ်နေပါပြီ။ဖဖူးကဒမြတ်သူ့လက်ရာတွေကိုတော့တခါမှစောစောလန်လန်အမတ်တင်နဲ့မရှိခဲ့ဘူးဆိုတာကိုပထမဝန်ခံမရသေး။သူကတော့ကျမမန္တလေးသူမဟုတ်လို့လားလို့မေးလို့ရှိပါတယ်ဒီခါမှာတော့ဘယ်မန္တလေးသူမှမရေးဘူးတဲ့မရေးနိုင်တဲ့အစာမျိုးကိုမင်းနင်းရေးလိုက်ခဲ့ပြီလို့မှတ်ချက်ပေးရင်စာပေဝေဖန်ရေးမှာဒေတာဆဲမပါဘူးဆိုတာသူလက်ခံနိုင်တော့ပါပြီဝိထုမဟုတ်တဲ့ဖြစ်ရမှန်တွေကိုအဖွဲ့အစည်းအတွေ့အကြုံနဲ့ဒေတာတင်ပြထားလေတော့ရတတ်မြောက်မြစ်တာပွဲကလေးတွေလို့ခံစားရပါတယ်လို့ပြောချင်တာပါတချို့ဆိုဘာမှမဟုတ်တယ်လို့ထင်ရပေမဲ့စာဖတ်သူတွေမဲ့ရည်လောက်တယ်လို့ထင်ပါတယ်ဥပမာတစ်ခုတင်ပြပါမယ်ဒေါ်ဝင်းမေကသူ့ဖသာစားဖို့ထမင်းတုပ်နေရင်တလားစီဖို့ခေါ်လိုက်တော့ထမင်းတုပ်ပကံညို့ကိုကရင်ခန်းပြင်ကိုထွက်လာမိတဲ့ကျောင်းသူလေးတွေရှေ့ရောက်တော့တယောက်ကပါဇက်ကလေးဟာပြီးဥကောင်းမိုးလိုက်တာနဲ့တစုံခွက်လိုက်ရတဲ့ဒီလိုနဲ့တယောက်ပြီးတယောက်ပါဇက်ကလေးတွေဟလာကြတော့တခွန်းစီခွက်လိုက်ရတဲ့အခါသူမစားလိုက်ရပဲကုန်းသွားပြီးဒေါ်ဝင်းမေဟာဝန်းနေမိသလားကျဉ်းနှူးမိသလားမသိမြည်ရည်ကြလာပါတဲ့ဒီတော့ကလေးတွေကအန်တီဝင်းလို့အော်ပြီးဝိုင်းပြီးတော့ဖက်ကြပါတဲ့အဲ့ဒီလိုတစ်ခေတ်မှာထူကြတဲ့ရေဘော်စိတ်မြစ်တာပွဲကလေးတွေကိုဖတ်ရပါတယ်အချင်းပြသူတွေထဲမှာထောင်ထဲကြောင့်မှအပြိုဖြစ်တဲ့ကျောင်းသူတွေတောင်ပါပါတဲ့အဖန်ခံရတဲ့ပြစ်မှုကသူကိုယ်တိုင်ဌာနပြတာမပါဘူးပေမဲ့မြင်ဘူးတာနဲ့မူလာတန်းအလေတန်းကလေးတချို့နဲ့အကြောင်းကစားချိန်မှာအဝတ်စုပ်ကလေးတွေလမ်းထူပြီးတို့ရေးလုံတန်းကစားမိလို့တဲ့နောက်တစ်ယောက်ကတော့အာဇာနီကုန်းလမ်းဘေးမြောင်းထဲမှာသူများဆွန့်ပစ်ထားတဲ့ပန်းချင်းကလေးလှလုံးလို့ကောက်ယူမိတဲ့အမှုတဲ့နောက်တစ်ခုကတော့နေဝင်းပုံကိုချေချနေမိသူနောက်တစ်ခုကတော့တောင်ဆန်းစုကြည်ပုံကိုရွှေတကုံရင်ပြင်မှာဆွတောင်းပြီးချထားမိသူဆက်ဖြင့်ကဘာမှမကြဘူးနဲ့ပြစ်မှုတွေနဲ့ဖန်ခံအပုံတွေပါပါတယ်ကျောင်းသူလေးတွေရေတချို့ကငယ်လွန်းတော့မိဘတွေဟာသူကလေးဖမ်းသွားအောင်ကိုကြည်ရင်လက်ကြတည်ဆုံးသွားကြတဲ့အကြောင်းလည်းပါရှိပါတယ်။တချို့တဦးသောအချင်းသူတွေကတော့ထောင်ငှက်ထွက်မှကိုယ့်ဘာသာတတ်တည်သွားခဲ့ပါတယ်။ကဗျာဆရာမသိမ့်ပင်ကတော့ဥကုံအရိုက်ခံရပြီးတော့9နှစ်ကြာလို့ထောင်ငှက်ထွက်လာတဲ့အခါအုံနောက်ပြတ်သွားခဲ့ရရှာပါကြီးတဲ့။ဒီအချင်းသူတွေမှာကျောင်းအုပ်ဆရာမကြီးဒေါ်ကြည်အေးမသိမ့်ပင်နဲ့တိုက်ကြီးမှဒေါ်မင်းနှင်းတို့ကိုကျွန်တော်ကိုယ်တိုင်တို့ကြောင့်ရင်းနေပါလေဒိုမီနင်းကဆန္ဒပြသူတွေကိုလက်ခုပ်တောင်းမတီးခဲ့တဲ့အမျိုးသမီးတူပါဒီလိုလူမျိုးက NLD အမှတ်ဖြစ်လာပြီးတော့ထောင်ကျတဲ့ဖြစ်ရကိုဖတ်ရတော့ရေးတော်ဝန်လှိုင်းလုံးကြီးမှပြည်သူတွေအားလုံးကြီးရည်လေးတမတော်သားတွေနဲ့တိလန့်ရှင်တွေပါမျောပါလာကြပုံကိုသဘောပေါက်လာပါတယ်ဒါဟာတမိုင်းမှာအကြီးဆုံးဖိနှိပ်မှုကြောင့်ဖြစ်လာတဲ့အကြီးကျယ်ဆုံးလူလူလှုပ်ရှားမှုရွေးတော်ပုံကြီးမဟုတ်ပါလားရွှေကူမင်းင်းကိုကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်မောင်စွမ်းကြီးပါ